နိုင်ငံရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားအင်အားစုတွေပို့ပြီးတော့ပါဝင်နိုင်မဲ့ဆက်နှစ်ပွင့်ဆိုင်တွေ့ဆုံဆွေးနွေးပေးဖို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။နိုင်ငံရေးအင်အားစုတွေကတော့အခုလိုအရေးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဇက်တိုက်ဆိုသလိုအဆိုတင်သွင်းတောင်းဆိုတဲ့အပေါ်အလေးအနက်ထားစဉ်းစားဖို့ပြောဆိုလာကြပါတယ်။အစိုးရဘက်ကရောဘလို့တုံ့ပြန်မှုလေးရှိလဲဆိုတာကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်။
မြန်မာစစ်တော်မှာတင်ပြခဲ့တဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးမှာတိုင်းသားအင်အားစုတွေပါဝင်မှုနည်းနေတာကြောင့်တိုင်းသားလူမျိုးစု6စုထပ်မံပါဝင်ပြီးတော့12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးစီစဉ်ပေးဖို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးတော်တော်စီဝေးတွင်းမှာအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့တာပါဒီအဆိုကိုတင်သွင်းခဲ့တာကတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ကရင်တိုင်းသားရေးဝန်ကြီးဦးစောထွန်းအောင်မြင်ဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒီကနေ့တင်သွင်းလာတဲ့အရေးကြီးအဆိုနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုသိန်းက VOA ကိုအခုလိုပြောပါတယ
်ကရင်တိုင်းရင်းသားရေးဝန်ကြီးဥစောထောင်းအောင်မြင်ပေါ့နော်သူကတင်တင်တာပေါ့နော်အဲဥစောထောင်းအောင်မြင်ကခရီးပြည်သူပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တယ်ပေါ့နော်အဲတော့သူရဲ့အဆိုအရဆိုလို့ရှိရင်နော်ဒီ6ပွင့်ဆိုင်ဒီတောင်စစ်လွတ်တော်ကတတ်မှတ်ထားတဲ့6ပွင့်ဆိုင်ဟာဆိုလို့ရှိရင်တိုင်းသားအလုံးကိုစားမပြုတဲ့အကြောင်းမလို့ပေါ့နော်ဟောတိုင်းသားအလုံးကိုစားပြုတဲ့ပေါ့နော်ဆွေးနွေးပွဲတည်းဖြစ်ဖို့အတွက်ကိုကြည့်ရပြီးတော့ပေါ့နော်အဆန်ရှိနေတဲ့တိုင်းသားတွေကဆက်ဖြစ်ပြီးတော့ပေါ့နော်12ပွင့်ဆိုင်ဆွေးနွေးဖို့ဆိုတာအဆိုပြုတယ်ပေါ့နော
်အခုတောင်းဆိုမှုတွေရှိလာပြီမဲ့လဲတွစ်ဆုံဆွေးနွေးပွဲတွေဖြစ်နိုင်မဖြစ်နိုင်ကတော့အစိုးရဘက်ကယတိပြပြောဆိုသွားတာမျိုးမရှိသေးပါဘူ
းပထမဆုံးတစ်ခုကတော့ဗျာနိုင်ငံတော်သမ္မတကြီးကတွစ်ဆုံဆွေးနွေးရေးကိုဘယ်တော့မှညှင်းပယ်ကြတာမဟုတ်ပါဘူးတကယ်ကြတော့မြန်မာနိုင်ငံကြီးမှာတွစ်ဆုံဆွေးနွေးရင်ကျင်းမှုစွာနိုင်ငံတော်သမ္မတကြီးတစ်ချက်ချက်မှာပေါ်လာတာဖြစ်ပြီးအဲ့တော့ကျွန်တော်တို့ကနီးနာပိုင်းမှာသာကျွန်တော်တို့ကဘလို့တွစ်မယ်ဆိုတဲ့နီးနာပိုင်းမှာသာအငင်းထွက်တယ်ဟိုဆွေးနွေးကြတယ်ရှိနေတာဖြစ်ပါဒါကြောင့်မလို့အခုနောက်ထပ်အဆိုပြုချက်တစ်ခုတင်လာပြီဆိုရင်ဒီလိုမျိုးပေါ်ပေါက်လာတဲ့အလားတူအဆိုပြုချက်တွေအလုံး white sensor line တော့ပူကောင်းတဲ့အခြေစုဖွဲ့မယ်လို့ကျွန်တော်ပြောတတ်ပါတယ
်။ပြည်ချိုင်းဝင်ကြီးလည်းဖြစ်အစိုးရရဲ့ပြောခွင့်ရှိသူလည်းဖြစ်တယ်ဦးရထွတ်ပြောခဲ့တာပါ။ဒေါ်ဆန်းစုကြည်ပါဝင်တိုင်းသားအင်အားစုတွေကပါမျှော်လင့်နေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအစိုးရဘက်ကတေချာဂရုစိုက်ကျင်းပပေးဖို့လိုနေပြီလို့မြမအရေးလေးလာသုံးသက်သူဒေါ်တာရမျိုးသိန်းကလည်းပြောပါတယ်
။တိုင်းသားကိုယ်စားလှယ်တွေတည်းမကောက်ဘူး။လွှတ်တော်ပြင်ပမှာရှိတဲ့နိုင်ငံရေးတိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်လေးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေလည်းပဲအဲပါဝင်လာဖို့လိုအပ်တယ်လို့မြင်နေတကယ်လို့နောက်ထပ်ထပ်တိုးလာတဲ့6ပွင့်ဟာလွှတ်တော်ထဲမှာရှိတဲ့တိုင်းရင်းသားကိုယ်စားလှယ်တွေပဲဖြစ်မယ်ဆိုရင်အဲဒါလိုအပ်ချက်တွေအဲဟိုပြင်ဆင်ရမယ့်အချက်တွေရှိနေအောင်မယ်လို့အဲ့လိုယူဆပါတယ်ဗျ
ဒရိုင်ရမျိုးသိန်းပြောခဲ့သလိုပဲပြည်ပနိုင်ငံရေးအင်အားစုတွေကလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်နိုင်ငံရေးအတိုင်းအဝိုင်းတိုင်းရင်းသားအင်အားစုအတိုင်းအဝိုင်းအကြားအရေးပါတဲ့တွဲဆုံဆွေးနွေးမှုမျိုးတွေလက်ရှိအချိန်မှာအရေးတကြီးကျင်းပဖို့လိုတယ်လို့လည်းထောက်ပြပြောဆိုကြပါတယ်။1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းဦးဒေးဗစ်လက်မြင့်ပြောဆိုသွားတာ
ပါ။အဲကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေကက်စရိတ်တောင်းလာတာကတော့ဟိုကျွန်တော်တို့လက်ရှိအတိုင်းပြည်မှာတွဲဆုံဆွေးနွေးပွဲဒီအလွန်အရေးကြီးတဲ့အခြေအနေကိုရောက်နေပြီဆိုတာကိုဒါကျွန်တော်တို့ပေါ်ဆောင်နေတာကိုသင်ချားပေါ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ။
မနေ့ကမှဆိုရင်တော့ဒီကနေ့တင်သွင်းခဲ့တဲ့စစ်နှစ်ပွင့်ဆိုင်တွဲဆုံဆွေးနွေးရေးအရေးကြီးအဆိုကိုလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးမှုတွေပြုလုပ်ကြမှာပါ။ရန်ကုန်လွှတ်တော်မှာဆွေးနွေးပြီးအတည်ဖြစ်ခဲ့ရင်တော့ဒီအဆိုကိုပြည်ထောင်စုဆွေးရောက်ကိုတင်ပြမှာလည်းဖြစ်ပါတယ်။ဒီလအတွင်းမှာပဲပြည်ထောင်စုလွှတ်တော်မှာ6ပွင့်ဆိုင်တွဲဆုံဆွေးနွေးပေးဖို့အရေးကြီးအဆိုတင်သွင်းတောင်းဆိုထားပေမဲ့လည်းအစိုးရဘက်ကတော့တုံ့ပြန်မှုမရှိသေးတဲ့အတွက်တွဲဆုံမှုအထားမမြောက်သေးသလိုစစ်နှစ်ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကလည်းဖြစ်နိုင်မဖြစ်နိုင်စောင့်ကြည့်ရမယ့်အနေအထားမှာရှိနေသေးတယ်လို့လည်းမြမအရေးလေးလာသူတွေကပြောဆိုပါတယ်ခင်ဗျ။